သတင်းစာဆရာနိုင်ငံတမဟန္တာဝီဦးဝင်းတင်ရဲ့တန်ဖိုးရှိတဲ့အကြောင်းတွေကိုဒီကနေ့လူငယ်တွေပို့ပြီးသိလာစေဖို့ရည်ရွယ်ပြီးဘယ်သူလဲဟဲ့ဦးဝင်းတင်ဆိုတဲ့ခေါင်းစဉ်နဲ့ဦးဝင်းတင်အမှတ်ရအစီအစဉ်တစ်ခုကိုလမ်းမတော်မြို့နယ်ရန်ကုန်ဘုတ်ပလာဇာမှာမတ်လ7ရက်နေ့ကျရင်ပြုလုပ်သွားမယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။အဲ့ဒီပွဲမှာလူငယ်လေးတွေကဟန္တာဝီဦးဝင်းတင်အကြောင်းနဲ့ပတ်သက်လို့ဟောပြောရှင်းပြရမှာဖြစ်ပြီးအကောင်းဆုံး၃ဦးကိုစုချင်းမြင့်သွားမှာဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဆက်ပြီးတင်ပြချင်ပါပါ။လာမယ့်မတ်လ7ရက်နေ့ဟာကွယ်လွန်သွားပြီဖြစ်တဲ့စာရေးဆရာသတင်းစာဆရာနိုင်ငံတမဟန္တာဝီဦးဝင်းတင်ရဲ့89နှစ်ပြည့်မွေးနေ့ဖြစ်တာကြောင့်တန်မြန်မာနဲ့ရန်ကုန်ဘုတ်ပလာဇာတို့ပူးပေါင်းပြီးဘယ်သူလဲဟဲ့ဦးဝင်းတင်ဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်လမ်းမတော်မြို့နယ်တန်စီ၅လွှာမှာရှိတဲ့ရန်ကုန်ဘုတ်ပလာဇာမှာဦးဝင်းတင်အမှတ်တရပွဲတစ်ခုကိုကျင်းပသွားမှာဖြစ်ပါတယ်။ဘယ်သူလဲဟဲ့ဦးဝင်းတင်ဆိုတဲ့ခေါင်းစဉ်တက်ရတဲ့အကြောင်းနဲ့ပတ်သက်လို့ပန်မြန်မာအဖွဲ့ကစာရေးဆရာမမတ်တီရာစံကြောင်းကအခုလိုရှင်းပြပါဗျာ။ဘာလဲ
ဟဲ့လူမျိုးဆိုတဲ့ခေါင်းစဉ်နဲ့ဆရာစာအုပ်ကဟိုအလုံးပြီးတဲ့စာအုပ်ဖြစ်တယ်။အဲ့ခါကျတော့ဆရာကလည်းဆရာအသက်ရှိခြင်းချရှိခြင်းကာလမှာကျတော့ဒီသမိုင်းတစ်လျှောက်လုံးမှာတရင်အမှောင်ချထားခဲ့တဲ့အတွက်ကြောင့်မလို့လူငယ်တွေကဆရာအကြောင်းကိုလုံးလုံးလောက်လောက်ပြီးကိုမရခဲ့ဘူးပေါ့အခုဆရာကွယ်လွန်ပြီးကမှပဲဆရာအကြောင်းကိုပြန်ပြီးနောက်ကျောင်းပြန်လိလာသလိုဖြစ်နေတယ်ပေါ့နော်အဲ့တော့တိရအောင်ကျောင်းကဆန်းနေပြီးတော့အဲ့လိုတိရယုံနေမကောက်ဘူးသူတို့စိတ်ထဲမှာသူတို့မြင်တဲ့အမြင်သူတို့ခံစားမိသလိုပြန်ပြောရဆရာဝန်ကျင်ဆိုတာဘယ်လိုလဲဆိုတာမျိုးဖြစ်အောင်လို့ဒီကောင်းကင်လေးပြီးကြတာပါ
အဲ့ဒီပွဲမှာဟန်တာဝရီဆရာဦးဝင်းတင်နဲ့လက်ပေါ်နေတီရှိခဲ့ဘူးတဲ့စာရေးဆရာမော်မိုးသူဆရာအောင်ဝင်းခေါ်ဦးအောင်ကျန်တို့ကသူတို့ကြုံဆုံခဲ့ဘူးတဲ့ဦးဝင်းတင်ကြောင့်ပြောပြမှာဖြစ်တယ်လို့စာရေးဆရာလေးဖြစ်ကြတဲ့မျိုးမြင့်ငယ်မတ်တီရာဆန်းကြောင်းနဲ့ကိုဂျင်မီတို့ကလည်းတောင်းတောင်းမှနေရာယူရင်းဆရာအကြောင်းလေးပြောဆိုကြမှာပါအဲ့ဒီပွဲကိုတက်ရောက်လာတဲ့လူငယ်လေးတွေကသူတို့တည်ထားတဲ့ဦးဝင်းတင်ဆိုတာဘယ်သူလဲဆိုတာကိုစင်ပေါ်မှာတက်ပြီးဟောပြောရှင်ပြန်ကြမှာဖြစ်တယ်လို့ရန်ကုန်ဘုတ်ပလာဇာရဲ့တာဝန်ခံကြပြားဆရာစာရေးဆရာမြေမုံလွင်ကပြောပါတယ
်လူကြီးရနည်းနည်းပြောပြီးတော့လူငယ်များပြောရင်ဟာကိုလုံးမယ်ကျွန်တော်နိုင်ငံမှာဘာမဆိုလူကြီးရပြောလူငယ်ရနားထောင်လို့အဆင်အောင်ကျွန်တော်မကြိုက်ဘူးအဲ့တော့ anyway လူငယ်တွေအတွက်ပွဲဖြစ်တယ်ဦးဝင်းမျိုးမတိသေးတဲ့လူငယ်ရောသိအောင်လုပ်မယ်ပွဲဖြစ်တယ်အဲ့ဒီမှာလာမယ့်လူငယ်အများကြီးရတက္ကသိုလ်ဒီကကျောင်းသားရွယ်တွေပါတယ်ဒီ၈တန်း၉တန်းရွယ်ကျောင်းသားကျောင်းသူတွေလည်းပါတယ်သူတို့ရဲ့သိဖြည့်သူတို့ main stage ပေါ်မှာကျွန်တော်သင်ပေးရမယ် presentation လုပ်ဆင်မယ်ဒီလိုရေလောက်တော့ကျွန်တော်ကပြန်နားထောင်မယ်။အကောင်းဆုံး၃ယောက်ကိုစုပေးမယ်။ presentation လုပ်တဲ့ဒီတိုင်းတော့လည်းဘာလဲတဲ့လူငယ်စောက်ကိုလက်ဆောင်ပေးပါမယ်
။စိုင်းစရာမတိရာဆန်းကြောင်းနဲ့မြေမုံလင်တို့ကတော့ဆရာဦးဝင်းတင်နဲ့ပတ်သက်တဲ့သူတို့ရဲ့အမှတ်တရအမြင်တွေကိုပြောလာပါတယ်
။ဒီမှာစာပေလောက်ကမှာဆရာဟာဒီမှာတော့အင်မတန်မှကိုပိုင်ဟန်အသိရှိပြီးတော့ကိုပိုင်အားထုတ်မှုအင်မတန်ကြီးရဲ့ပေါ့နော်။ဆရာနိုင်ငံကြီးနဲ့ပတ်သက်တဲ့တင်သာသမားကလောင်ကိုပို့ပြီးတော့ပြကြပေမဲ့ဆရာရဲ့ပေါ်တဲ့ဆိုရင်ဒီတကြီးနဲ့ပတ်သက်ပြီးတော့လူငယ်တွေခံစားတတ်အောင်ကြည့်ခဲ့တဲ့ကလောင်ကိုလည်းသိပြီးတော့မတိလိုက်ကြအောင်ပေါ့နော်တံမိုးရှိခဲ့တယ်ပေါ့နော်နောက်ဆုံးတော့ဒီဒီမိုကရေစီရဖို့လို့အတွက်ကိုသူပြောတင်ပြောထိုင်နေဆိုတဲ့စကားကိုဘယ်သူမျက်နှာမှမကြည့်ပဲပြောခဲ့တယ်အဲ့လိုမျိုးပါ
ကျွန်တော်ဦးဝင်းညောပထမအောင်ဆုံးစဖက်တာဗာလဲဟဲ့လူငယ်ရေပေါ့နော်အဲ့လူငယ်ရောဖက်လိုက်တော့ဗာဖြစ်သွားလဲဆိုကျွန်တော်ဝေးစိတ်ထဲမှာရှိရဟာကိုရေရွဝင်းရေးလို့ရရရေးရရမယ်ဆိုရင်ဟာမျိုးပေါ့နော်အားအိမ်လို့ရရသူစာဥစာဆက်တော်မှာကြောင်းမြန်မာမှာစပိစရေးရှိသေးတယ်ဆိုတော့အဲ့ဆောင်ကထုတ်ခွင့်မရဘူးလေကျွန်တော်ကတော့ခိုးဖက်ရပါဘူးအဲ့တော့အဲ့ဟာကိုစဖက်ပြီးကျွန်တော်ရင်ရှော့ဖြစ်သွားတယ်သူရေးရဟာရအင်မတန်ပွင့်နေတယ်အင်မတန်တဲ့လို့ကြရရေရွဝင်းရေးရပေါ့နော်အဲ့လိုစံနေရရအဲ့ဟာကိုကျွန်တော်လည်းအားကြမိရ
ဟန္တာဝီဦးဝင်းတင်ကို1930မတ်လ12ရက်နေ့ပဲခူးတိုင်းကျုပ်ပင်ကောင်းမြို့မှာမွေးဖွားခဲ့တာပါ1959ခုကျေးမွန်သတင်းစာစတင်ထူထောင်ရာမှာပါဝင်ခဲ့ပြီးကျေးမွန်သတင်းစာပြည်သူပိုင်အသိခံရပြီးနောက်မန္တလေးမြို့မှာထုတ်ဝေတဲ့ဟန်တာဝရီသတင်းစာမှာအက်ဒီတာချုပ်အဖြစ်ဆယ်နှစ်နီးပါးလုပ်ကိုင်ရင်းဟန်တာဝရီဦးဝင်းတင်အဖြစ်လူသိများခဲ့ပါတယ်။ကွိဥတ္တရလင်းစတဲ့ဘာသာပြန်စာအုပ်တွေရေးသားခဲ့ပြီး1988ခုနှစ်မှာဦးဝင်းတင်ဦးဆောင်တဲ့စနေစာပေဝိုင်းကနေမဆလတပါတီနန်းစဉ်ကိုဝေဖန်တဲ့စာရန်တစ်စောင်ဖတ်ကြားခဲ့ပါတယ်။1988ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံနောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုစတင်တည်ထောင်ရမှာပါဝင်ခဲ့ပြီးနောက်ပိုင်းမှာ NLD ပါတီနာယကအဖြစ်ရပ်တည်ခဲ့ပါတယ်။စေကူတမှုခံယူနေရင်2014ခုအေပီအာ21ရက်နေ့ရန်ကုန်စည်းရုံးကြီးမှာကွယ်လွန်ခဲ့တာအခုဆိုရင်3နှစ်နီးပါးရှိတော့မှာဖြစ်ပါတယ်ခင်ဗျာ။